အိန္ဒိယမြန်မာဆရာကဆယ်စုနှစ်တခုနီးပါးရပ်ထားရတဲ့ပန်ဆောင်နယ်စပ်ကုန်တဲ့စခန်းကိုဒီရက်ပိုင်းတည်းပြန်ဖွင့်ဖို့အိန္ဒိယကမြန်မာစစ်ကောင်စီနဲ့ညှိနှိုင်းခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။အိန္ဒိယနယ်စပ်ကနာဂလက်နက်ကင်တပ်တွေကြောင့်ဒီကိတ်ကိုပိတ်ထားရပေမဲ့ဒေသတွင်းစီးပွားရေးနဲ့နိုင်ငံရေးအရေးပါတဲ့ဂိတ်လို့သုံးသပ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါဦးခင်ဗျာ
။စကိုင်းတိုင်းနာဂဒေသနဲ့အိန္ဒိယနိုင်ငံအရူနာချာပရာဒက်ရှ်ပြည်နယ်အကြားပန်ဆောင်နေဇက်ဂိတ်ကိုအိန္ဒိယအစိုးရကဒီလဒီဇင်ဘာ15ရက်နေ့မှာပြန်ဖွင့်ဖို့ရှိနေပါတယ်။နာဂလက်နက်ကင်ပြိပခါကြောင့်ဒီဂိတ်ကိုဆယ်စုနှစ်တကူနီပါအိန္ဒိယဘက်ကပိတ်ထားလိုက်တာပါ။ပြန်ဖွင့်ဖို့အတွက်မြန်မာစစ်ကောင်စီနဲ့ညှိနှိုင်းမှုတချို့လုပ်နေကြပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။နာဂအမျိုးသားပါတီရဲ့ဥက္ကဋ္ဌဦးရှုမောင်ကတော့အိန္ဒိယဘက်ကပြန်ဖွင့်ပေးတော့မယ်လို့ BOA ကိုအတည်ပြုပြောပါတယ်
။အခုပြန်ပေးရတဲ့အကြောင်းကတော့ဒီလိုအပြန်ဒီလိုညှိနှိုင်းမှုရှိလို့ဟိုပါတောင်းဆောင်တာဖြစ်ပြီးကျွန်တော်ကြည့်ရသေးပါဘူးခင်ဗျာ။ဒီက competition မှုနဲ့အဲ့ဒီဒေသခံတွေဟိုစာမေးပြစ်ခတ်ပြန်ပြစ်ဆောင်တော့အခြားဒီ competition မှုကိစ္စတွေကိုလည်းပတ်သွားမယ်လို့သိချင်ပါဘူးနော်
။ဟိုရင်ကလေးကဒီပန်ဆောင်ဂိတ်ဟာအိန္ဒိယနယ်စပ်ကနာဂလက်နက်ကင်တွေနဲ့ပြိပကတွေကြောင့်မကြာခဏဆိုသလိုဖွင့်လိုက်ပိတ်လိုက်ရှိခဲ့တာပါ။ဒါပေမဲ့ဒီနယ်စပ်ဂိတ်ဟာအိန္ဒိယရဲ့အရှိမျောစီးပွားရေးပေါ်လစီထဲမှာထည့်သွင်းထားတဲ့နယ်စပ်ဂိတ်တစ်ခုလည်းဖြစ်ပါတယ်။အကြောင်းကတော့ဒီဂိတ်ကိုပြန်ဖွင့်လိုက်ပြီးဆိုရင်မူဆယ်လာရှိုးမန္တလေးနဲ့ရန်ကုန်ကိုအာရှလမ်းမကြီးကနေသွားလို့ရမယ်လို့အိန္ဒိယရဲဌာနဆိုင်ရာသုတေသနတစ်ခုမှရေးသားထားပါတယ်။ဒါကြောင့်ဒေသတွင်းပထဝီနိုင်ငံရေးအရာလည်းအရေးပါတယ်လို့ဆိုပါတယ်။မြန်မာဘက်မှာလမ်းတည်ဆောက်တာတွေပြီးသွားတာနဲ့အရူနာချာပရာဒက်ရှ်ပြည်နယ်နမ်ပွန်းမြို့ကိုတရုတ်နိုင်ငံကူမင်းမြို့ထိုင်းနိုင်ငံဘန်ကောက်မြို့တွေအပြင်မလေးရှားကွာလာလမ်ပူနဲ့စင်ကာပူအထိချိတ်ဆက်နိုင်လိမ့်မယ်လို့လည်းသုံးသပ်ထားတာတွေ့ရပါတယ်။အိန္ဒိယဟာချင်းပြည်နယ်နဲ့ထိစပ်နေတဲ့မီဇိုရမ်ပြည်နယ်မှာဖွံ့ဖြိုးရေးစီမံကိန်းတွေလုပ်ဖို့နှောင့်နှေးနေတာတွေရှိပါတယ်။ချင်းပြည်နယ်မှာနယ်စပ်ဂိတ်တွေကိုချင်းလက်နက်ကင်တွေကထိန်းချုပ်ထားစေဖြစ်ပါတယ်။အိန္ဒိယကုန်းတွင်းစိတ်ကမ်းအာဏာပိုင်အဖွဲ့ Land Ports Authorities of India ရဲ့2022ခုနှစ်ထုတ်ပြန်ချက်အရဆိုရင်အရှေ့မြောက်ဒေသမှာအာသန်နဲ့နာဂါလန်ပြည်နယ်ပြီးရင်အရူနာချာပရာဒက်ရှ်ပြည်နယ်မှာလမ်းပန်းဆက်သွယ်ရေးစီမံကိန်းတွေကိုအများဆုံးတိုးချဲ့နေတာပါ။ပန်းဆောင်နယ်စပ်ဂိတ်အခြေအနေနဲ့ပတ်သက်ပြီးဦးရှုမောင်ကဆက်ပြောပါတယ်။
လုံးကလေးချင်းမျိုးလောက်ကပြမတော့အိယာဆေးရပေါ်တာဒီကိကိုဖတ်ရမယ်လို့မဆိုင်ဘူးကျွန်တော်လို့ရတဲ့အချိန်မှာပဲဒီနာဂလန်နဲ့ကန်အဖွဲ့ကနေပြီးတော့အဲဒီအိယာလူလိုက်ရင်းနေမတိုင်ချင်းဒီမှာဟိုစက်ပွဲလုပ်လိုက်တာစက်ပွဲဖြစ်တော့ခေတ်တက်တဲ့လူဖြစ်တဲ့အချိန်မှာအဲကနေစပြီးတော့ကျွန်တော်ဒီဥပဒေအဆောင်ကဆိုဖိတ်ရတဲ့သူ့စက်ပွဲအစားဆုံးရှိခဲ့တယ်ရှိခဲ့တော့အိယာ
စစ်ကောင်စီရဲ့နယ်စပ်ရေးရာဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်မတ်ကြီးတို့နေပြည်တော်မှာဒီလ9ရက်နေ့ကတွေ့ဆုံခဲ့ပါတယ်မြန်မာဘက်ကချင်းနာဂဒေသနဲ့အိန္ဒိယနယ်စပ်ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းတချို့ပြီးစီးတဲ့အထိမ့်မှတ်အဖြစ်တွေ့ဆုံခဲ့ကြတာပါချင်းနဲ့နာဂဒေသကအခြေခံအဆောက်အဦဖွံ့ဖြိုးဖို့အိန္ဒိယကတကြိမ်ကိုအမေရိကန်ဒေါ်လာ5သန်းနှုန်းနဲ့5ကြိမ်ပံ့ပိုးခဲ့ပါတယ်။အခုဒုတိယအကျော့9နှစ်စီမံကိန်းအနေနဲ့နောက်ထပ်အမေရိကန်ဒေါ်လာ25သန်းကိုအိန္ဒိယကပေးသွားဖို့ရှိပြီးမြန်မာစစ်ကောင်စီနဲ့နားလည်မှုစာချုပ် MOU ကိုမကြာခင်နှစ်နိုင်ငံလက်မှတ်ရေးထိုးဖို့ရှိနေပါတယ်ခင်ဗျာ။